ထောင်အောင်ဆန်းစုကြည်ကစနစ်ပြောင်းမှုအတွက်ပြည်သူတွေရဲ့ထောက်ခံမှုအားပေးမှုလိုအပ်တဲ့အကြောင်းအခွင့်အရေးမဟုတ်ဘဲတာဝန်ယူရဲလို့အစိုးရလှုပ်ချင်တာပါလို့အခုလိုပြောလိုက်ပါတယ်
ကျမတို့တာဝန်ယူရဲလို့အစိုးရလှုပ်ချင်တာပါလို့ပြောပြစီအစိုးရတော့လှုပ်ပြီးတော့တာဝန်မယူဘဲနဲ့အခွင့်အရေးပဲယူခြင်းနဲ့စနစ်မျိုးကျမတို့လုံးဝပြောင်းပြစ်လိုက်ဖို့လိုပါတယ်ပြည်သူလူထုရဲ့အကူအညီထောက်ပံ့မှုနဲ့သာကျမတို့ပြောင်းလို့ရမှာပါဒါပေမဲ့ကျမတို့ကစနစ်ကိုပြောင်းခြင်းနဲ့စနစ်ကိုပြောင်းခြင်းနဲ့ဒီစနစ်ကိုပြောင်းဖို့အတွက်ကျမတို့အနိုင်ရအောင်လုပ်ချင်တာပ
ါအစိုးရဖွဲ့နိုင်ရင်အကြမ်းလိုက်စားမှုကင်းအောင်စ조사သွားမှာဖြစ်ကြောင်းနဲ့ရာနှုန်းပြည့်ကင်းစင်အောင်ဆိုတာတော့မဖြစ်နိုင်ကြောင်းကိုလည်းအခုလိုပြောပါတယ
်ကျမကကြားဆုံးလာဖို့ပဲပြောကြားလာဖို့ပေါ့နော်လုံးဝပျောက်ကွယ်သွားမှုဆိုတော့ကျမတို့အမမခံနိုင်ဘူးဘာဖြစ်လို့လဲဆိုတော့ကျမဒီကိစ္စကိုလေ့လာပါတယ်ကဘာပေါ်မှာအကြမ်းလိုက်စားမှုလုံးဝကင်းတဲ့နိုင်ငံဆိုတာလုံးဝမရှိပါဘူးကျမစင်ကာပူရောက်တုန်းကစင်ကာပူဆိုတာကမ္ဘာပေါ်မှာအသံရှင်းဆုံးနိုင်ငံတစ်ခုပေါ့နော်အဂရိလိုက်စားမှုနဲ့ပတ်သက်လို့အသံရှင်းဆုံးနိုင်ငံတစ်ခုဆိုတဲ့ဂုံကိုဆောင်နေတဲ့နိုင်ငံမှာအဲ့ဒီမှာဆိုလို့ရှိရင်အဂရိလိုက်စားမှုကာကွယ်ရေးအတွက်အစိုးရကဩဇာအာဏာမလွှမ်းမိုးတဲ့အဖွဲ့ဖွဲ့ထားပါတယ်ဒီတော့ကျမအဲ့ဒီအဖွဲ့ကိုသွားပြီးတွေ့ပါတယ်တွေ့ပြီးတော့သူတို့လုပ်ငန်းတွေဘယ်လိုလုပ်လဲဘယ်လောက်လောက်သူတို့ဟာအောင်မြင်မှုရှိလဲဘယ်လိုအဂရိလိုက်စားမှုကိုထိန်းထားလဲဆိုတော့သူတို့ကဒီကိစ္စတွေကိုကျမကိုရှင်းပြပါတယ်ရှင်းပြတော့အတက်ဆရာပါပဲလုပ်ပုံကံပေါ်မှာဒါမှလည်းကျမကိုသူတို့သတိပေးပါတယ်အဂရိလိုက်စားမှုတရားရဂိုင်းနှုတ်ပွားပြအောင်တော့မလုပ်နိုင်ဘူးတဲ့အဲ့လိုလုပ်နိုင်တဲ့နိုင်ငံဆိုတာလဲဒီကမ္ဘာမှာမရှိဘူးတဲ့အဓိကဘာကြောင့်မဟုတ်လို့လဲဆိုတော့လူတွေရဲ့လောဘကြောင့
်မဲဆန္ဒရှင်စည်ရင်တွေမှန်ကန်ဖို့ဟာအစိုးရကလှုပ်ဆောင်ပေးရမယ့်တာဝန်ဖြစ်ကြောင်းအိန္ဒိယနိုင်ငံမှာဆိုရင်လွတ်လပ်ရေးရပြီးကြတဲ့ကတောက်လျှောက်လှုပ်လာခဲ့တဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်စည်ရင်မှာမပါလို့ဆိုတာမျိုးတခါမှမဖြစ်ဘူးကြောင်းလက်ရှိမဲဆန္ဒရှင်စည်ရင်မှားယွင်းမှုအခြေအနေကိုဒေါအောင်ဆန်းစုကြည်ကပြောပါတယ
်စစ်မှန်တဲ့ဒီမိုကရေစီစနစ်မှာဆိုရင်ပြည်သူလူထုများမဲဆန္ဒရှင်စည်ရင်များအားလုံးမဲပေးနိုင်ခွင့်ဆိုတာဟာအုပ်ချုပ်ရေးပိုင်းဆိုင်ရာအစိုးရတာဝန်ယူရတာဖြစ်ပါတယ်ကျမတို့ကျမတို့ရဲ့အင်းကြီးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာဆိုလို့ရှိရင်လူဦးရေဟာဆိုလို့ရှိရင်ဂရေကရာနဲ့ချီပြီးတော့ရှိပါတယ်ရွေးကောက်ပွဲတွေဆိုရင်တို့လွတ်လပ်ရေးရခင်ဇင်ကလေးကကျမတို့ရဲ့6လလောက်စော6လလောက်မဟုတ်ဘူး4-5လလောက်စောပြီးတော့အိန္ဒိယကလွတ်လပ်ရေးရခဲ့ပါတယ်အဲ့ဒီအချိန်ကလေးကရွေးကောက်ပွဲတွေမှန်မှန်လုပ်ခဲ့တဲ့နေရာမှာပြည်သူလူထုတွေမဲဆင်းနဲ့မှမပါနိုင်လို့ဆိုတဲ့ပြဿနာဟာတခါမှမတက်ခဲ့ပါဘူ
းမဲဆန္ဒရှင်စည်ရင်မှာမိမိတို့အမိပအောင်စ조사ဖို့နဲ့မဲပေးကြဖို့ကိုဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ
်ကျွန်မထပ်ပြီးသတိပေးပါစေအများတော့သိပြီးသားလို့ထင်ပါတယ်အသက်16နှစ်ကျော်တဲ့နိုင်ငံသူနိုင်ငံသားအားလုံးမဲပေးပိုင်ခွင့်ရှိပါတယ်စ조사ပြီးတော့မဲဆန္ဒရှင်စည်ရင်နဲ့မှကိုပါရဲ့လားဆိုတာနည်းနည်းဝါယမစိုက်ထုတ်ပြီးတော့ကြည့်ကြပါပါတယ်ဆိုလို့ရှိလို့ရှိရင်ရှင်းရနေနိုဝင်ဘာမှာကြာရောက်မဲ့ရွေးကောက်ပွဲမှာမဖြစ်မနေသွားပြီးတော့မဲထဲပါမပါဘူးဆိုလို့ရှိရင်အခုအချိန်တော်နှောင်းနေပြီဖြစ်တော်လဲပါအောင်လုံနိုင်တဲ့နည်းရရှိသလားဆိုတော့စုံစမ်းကြပါကျမတို့အဖွဲ့ချုပ်ကလည်းတတ်နိုင်သမျှစူးစမ်းပြီးတော့ကူညီပါမယ
်ဒေါအောင်ဆန်းစုကြည်ကကိုစလေလောင်းတူးချင်းစီကိုမကြည့်ဘဲပါတီကိုသာကြည့်ပြီး NLD ကိုမဲပေးကြဖို့ကိုတိုက်တွန်းခဲ့ပါတယ်။အဲ့ဒီပွဲကိုလူဦးရေတောင်းခွန်းတန်းကျော်လောက်ထိတက်ရောက်မယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။